တော်ရရှိမှာခင်ဗျာဒီကနေ့နိုင်ငံရေးပါတီ69ပါတီနဲ့တွေ့ဆုံပွဲမှာနိုင်ငံတော်သမ္မတဦးသိန်းစိန်အဓိကထားပြောသွားတာက2008ဖွဲ့စည်းပုံပြင်ဆင်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့အမျိုးသားပညာရေးဥပဒေကြမ်းကိစ္စတွေဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတဦးသိန်းစိန်ကတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေကနေပေါ်ထွက်လာမယ်နိုင်ငံရေးသဘောတူညီချက်တွေကိုထင်ဟပ်နိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်ဖို့လိုတယ်လို့ပြောခဲ့ပါတယ်ဒါအပြင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေကလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့နိုင်ငံရေးစိတ်စေတနာအပြည့်အဝနဲ့အမျှော်မြင်ကြီးကြီးထားပြီးဖွဲ့စည်းပုံကိုပြင်ဆင်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်နေလို့အားလုံးကတာဝန်ရှိတယ်ဆိုတော့ကျွန်တော်တို့ကမှန်ပါတယ်။အထူးသဖြင့်တော့ကျွန်တော်ဥပဒေပြည်ရေးတဲ့အဓိကမောင်းနှင်ရာဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်များရဲ့အခန့်ကဏ္ဍအထူးပဲကျွန်တော်တို့အရေးကြီးတယ်ကျွန်တော်အနေနဲ့ယူဆ။အဲ့တော့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုရဲ့အနာဂတ်အတွက်အလွန်အရေးကြီးတဲ့ကိစ္စတွေဖြစ်တဲ့အတွက်ကြောင့်ဒီလွှတ်တော်ကိုယ်စားလှယ်များအနေနဲ့ဒီကိစ္စမှာကျွန်တော်နိုင်ငံရေးစေရနာအပြည့်နဲ့အမျိုးအမြင်ကြီးကြီးထားပြီးတော့မှအထောက်ခွန်ဆိုင်ဖို့ဆောင်ရွက်ပေးကြဖို့ကျွန်တော်လိုအပ်တယ်လို့မြင်ပါ
။နိုင်ငံရဲ့နိုင်ငံရေးဥဆောင်မှုအခန်းကဏ္ဍမှာတိုင်းရင်းသားပြည်သူအားလုံးကိုကန့်သက်ချုပ်ချယ်ထားတဲ့ပုံစံမျိုးကိုလက်မခံပေမဲ့နိုင်ငံတိုင်းလူလုံးမှာကိုယ်ပိုင်မူဝါဒချမှတ်ဆောင်ရွက်ထားတာတွေရှိတယ်လို့လည်းနိုင်ငံတော်သမ္မတဦးသိန်းစိန်ကပြောပါတယ်သမ္မတဦးသိန်းစိန်ထိကထားပြောသွားတဲ့ဒုတိယတစ်ချက်ကပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းဖြစ်ပါတယ်။ Federal Snake ကိုခြေခံတဲ့ပြည်တော်စုတည်ဆောက်ရေးအပအဝင်အချက်၄ချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သဘောတူညီမှုရရှိထားပြီလို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောပါတယ
်။လက်ရှိကျွန်တော်တို့ဒီငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်မှာအရေးကြီးတဲ့ကျွန်တော်တို့အခြေခံအချို့ကျွန်တော်တို့ဒါရရှိထားပြီဖြစ်ပါတယ်။တစ်ချက်ကတော့ဒီတနင်္ဂနွေလုံးအတိုင်းအတာနဲ့ဒီပြစ်ခတ်တိုက်ခိုက်မှုရရှိသဘောတူညီချက်လက်မှတ်ထိုးနိုင်ရေးကိစ္စကိုကြိုးပမ်းမယ်ဆိုတာတော့ဒီကလည်းကျွန်တော်တို့ဒါအလုံးသဘောတူညီချက်ကျွန်တော်တို့ဒါရရှိထားပြီးဖြစ်ပါတယ်။နောက်တစ်ခါတော့ဒီအပြစ်ခတ်ရစိုးနဲ့ပတ်သက်ပြီးတော့ဒီလိလာဆောင်ကြည့်အဖွဲ့တွေကျွန်တော်ဆောင်ကြည့်ပြီးတော့ထိန်းသိမ်းသွားမယ်။ဒါနဲ့ကျွန်တော်သဘောတူညီချက်ရထားပြီးကျွန်တော်ဖြစ်ပါတယ်။နောက်တစ်ခါတော့ခုနကလိုဒီ Federal Snake ကိုကျွန်တော်အခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အချက်ဖြစ်ပါတယ်။ဒီချက်ကျွန်တော်ဒါသဘောတူလက်ခံထားကြပြီးဖြစ်ပါတယ်။ဒီနောက်ဆုံးအချက်ကတော့ကျွန်တော်ပါဝင်တိုက်ပါဝင်တဲ့ပါဝင်ရတဲ့တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုတဲ့ဒါအဓိကကျွန်တော်သဘောတူချက်တွေဒီ၄ချက်ကြောင့်ရရှိထားပြီးကျွန်တော်ဖြစ်ပါတယ်
။ဒါအပြင်လက်တလုံးမှာဖြစ်ပွားခဲ့တဲ့ကချင်တပ်မတော် KIA နဲ့ဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းနှစ်ဖက်လေးလာစောင့်ကြည့်ရေးအဖွဲ့တွေထပ်မံဖွဲ့စည်းသွားဖို့နိုင်ငံတော်သမ္မတဦးသိန်းစိန်ကထည့်သွင်းပြောခဲ့ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ဟာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့လေဒီကနေ့သူ့ရဲ့မိကုံးမှာထည့်သွင်းပြောကြားခဲ့ပါတယ်။ကျောင်းသားတွေတောင်းဆိုနေတဲ့ကျောင်းသားသမဂ္ဂဖွဲ့စည်းရေးကိစ္စတွေကိုလည်းဆွေးနွေးပွဲတွေကျင်းပပြီးဆောင်ရွက်ပေးသွားမှာဖြစ်တယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောပါတယ်
။တက္ကသိုလ်တွေမှာကျွန်တော်လွတ်လပ်စွာပညာသင်ကြားခွင့်တွေအကျောင်းသားယူနီယံပေါ့ကျောင်းသားယူနီယံကျွန်တော်ဖွဲ့စည်းခွင့်တွေနောက်တော့တက္ကသိုလ်ပညာရေးရဲ့ဒီအရေးကြီးတဲ့စိတ်ပိုင်းတွေနော်ဒါတွေကခုနကလည်းကျောင်းသားပညာသင်ကြားခွင့်တို့ကျောင်းသားယူနီယံဖွဲ့စည်းခွင့်တို့ဆိုတာဒါတက္ကသိုလ်ပညာရေးရဲ့အရေးကြီးတဲ့အစိတ်ပိုင်းတွေဖြစ်တယ်လို့ဒါကျွန်တော်အနေနဲ့လည်းခံယူထားပါတယ်။အဲ့တော့ကျောင်းသားယူနီယံပေါ်ပေါက်ရင်းနဲ့ဒီပညာရေးလွတ်လပ်ခွင့်ဟာမရှိမဖြစ်ကျွန်တော်တို့လိုအပ်တယ်ဆိုတဲ့အချက်ကိုအတိအမှတ်ပြုကျွန်တော်လက်ခံပါတယ်။အဲ့တော့ကျောင်းသားယူနီယံဖွဲ့စည်းရေးကိုညှိနှိုင်းဆောင်ရွက်သွားမှာကျွန်တော်ဖြစ်ပါတယ
်။ဒီကနေ့ပြည်တော်စုအစိုးရဖွဲ့နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ပြည်သူ့စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပါဝင်နိုင်ငံရေးပါတီ68ပါတီကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကျွန်တော် RFA သတင်းတောက်မျိုးစော့ကိုပါရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ခင်ဗျာ